အာဏာရပါတီ NNI မျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့တိုင်းရင်းသားတွေနဲ့တွေ့ဆုံဆွေးနွေးမယ့်အရေးတိုင်းရင်းသားနယ်မြေတွေဖြစ်တဲ့ကချင်ပြည်နယ်နဲ့မွန်ပြည်နယ်တွေစီကိုပထမဆုံးတွားရောက်ဖို့ဒီကနေ့နေပြည်တော်မှာကျင်းပတဲ့ဗဟိုလုံးမှုဆောင်အစည်းအဝေးကနေဆုံးဖြတ်ချက်ချလိုက်ပါတယ်။မနေ့ဖြန်မှာစတင်မဲ့ကချင်ပြည်နယ်ခီးစဉ်မှာဘလို့ဖွဲ့စည်းတွေနဲ့တွေ့ဆုံမှု NNI ကစီစဉ်ညွှန်ကြားထားပါတယ်ဆိုတာကျွန်မစုမုံကစူးစီးတင်ပြပေးကြပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအနေနဲ့ဖက်ဒရယ်ပြည်အောင်စုဖော်ဆောင်နိုင်ရေးဘုံသဘောတူညီချက်တွေရနိုင်မှုတိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့သဘောဆန္ဒတွေကိုသိရှိနိုင်မှုဥဆောင်ဆွေးနွေးမဲ့ခေါင်းဆောင်၃ဦးကိုဒီဇင်ဘာလဇန်ကရွေးချယ်တာဝန်ပေးခဲ့တာဖြစ်ပါတယ်။ဒီတိုင်းရင်းသားတွေနဲ့တွေ့ဆုံမှုကိုဥဆောင်မဲ့ဒေါက်တာအောင်မို့ညိုဒေါ်နန်းခင်ထွေးမြင့်နဲ့ဦးအန်ထုံးခန်းတော်ဆန်တို့၃ဦးတင်ကြလာတဲ့တိုင်းရင်းသားနယ်မြေတွေစီကွင်းစင်းသွားရောက်မဲ့အရေးကိုနေပြည်တော်မှာဒီကနေ့ကျင်းပတဲ့ NND ဗဟိုလုံးမှုဆောင်စည်းဝေးမှာအဓိကဆွေးနွေးခဲ့ကြပါတယ်လို့ NND ကပြောပါတယ်။အရင်ဆုံးကချင်ပြည်နယ်နဲ့မွန်ပြည်နယ်တွေကိုသွားရောက်ဖို့ဆုံးဖြတ်ချက်ချခဲ့တဲ့အကြောင်း NND ဗဟိုလုံးမှုဆောင်အဖွဲ့အစည်းအဝေးပြီးမှာတော့ဒေါက်တာဇော်မြင့်မောင်ကသတင်းတောက်တွေကိုအခုလိုပြောဆိုခဲ့ပါတယ
်။ပြည်နယ်တွေဆင်းနေတယ်ဆိုပြီးတို့ကတည်ထားတာရှိတယ်ဘယ်အချင်းမဆိုတော့အဲ့ဒါကျွန်တော်တို့ဒီဟာစီရေးစီရနေဆုံးဖြတ်ချက်ပေးတာပေါ့နော်။ပထမဆုံးကချင်းသွားပါเนาะပြီးရင်မွန်ကိုသွားပါအဲ့တော့သွားတဲ့အခါကျတော့ပထမဆုံးဗန်နဲ့စတွေ့ပါလေကျွန်တော်တို့ကဆုံးဖြတ်ပေးတာအဲပြီးငယ်လုံးမှုဆောင်ဖွဲ့နဲ့အရင်တွေ့ပါအဲ့ဒီမှာအောင်လိုင်းကြီးဖွဲ့ပါမယ်ပေါ့เนาะသူတို့ရဲ့အတန်တွေကိုနားထောင်ပြပါနောက်တစ်ခါအဲ့ဒီပြီးငယ်မှာအနိုင်ရတဲ့တော်တော်ကိုယ်စားလေအားလုံးကိုတွေ့ပါတွေ့ပြီးပြီးတော့မှသူတို့ရဲ့အမြင်သဘောထားတွေကိုလည်းတောင်းပါအဲ့ဒါတွေပြီးတော့မှဒေတာကန်ဆိုင်ရာအဖွဲ့တွေစကားပြောပါဆိုပြီးတော့ပြောထားတာပေါ့နော်အဓိကတော့ကျွန်တော်တို့ဒီနယ်မှာရှိနေတဲ့ဒီကျွန်တော်တို့ NLD အဖွဲ့ဝင်တွေကအဲဒီတိုင်းသားဒေသခံတွေနဲ့အပေါ်မှာသဘောထားနော်ဘယ်လိုအကြောင်းအရာတွေပြောကြမလဲဆိုတာသူတို့နဲ့အချင်းဆွေးနွေးပြီးမှပဲဂျာနယ်ဟောင်းဆက်လုပ်ပါဆိုပြောတာအဲ့တော့ကချင်ပြည်နယ်ကိုသူတို့မနေ့ပြန်သွားပါမယ်နော်မနေ့ပြန်သွားပြီးလို့ရှိရင်အပြန်မှာသူတို့မွန်ပြည်နယ်ကိုပါသွားပါမယ်အဲ့ဒီနှစ်ခုပြီးမှပဲသူတို့ reportပြန်တယ်မှာမယ်အဲ့ဒါပြီးတော့မှကြံတဲ့ဟာတွေဆက်သွားဖို့ကျွန်တော်တို့ဟိုဒီကနေစီးရီးဆီကနေပြန်သွားပါဆိုတော့ပြန်ပြီးညွှန်ကြားမှာပေါ့နော်
2020ပြည့်နှစ်ရွေးကောက်ပွဲအတွင်းမှာအနိုင်ရပါတီ NND ကိုရွေးကောက်ပွဲကန့်ကွက်လာပြီးပေးပို့လာတဲ့ကိစ္စနောက် NND ဘက်ကနေကန့်ကွက်လာပြီးတင်သွင်းတဲ့ကိစ္စတွေနဲ့ပတ်သက်လို့ဗဟိုဥပဒေအထောက်အကူပြုအဖွဲ့ကဥပဒေရေးရာပိုင်းတွေကိုကူညီဆောင်ရွက်ပေးမယ့်အကြောင်းကိုလည်းဆွေးနွေးဖြစ်ပါတယ်လို့ဒေါက်တာစောမြင့်မောင်ကရှင်းပြပါတယ
်ကန့်ကွက်လာပြီးတင်ကြတာပေါ့နော်ဒီနေ့ဆိုရင်နောက်ဆုံးရက်နဲ့တူပါအဲ့တော့ကျွန်တော်တို့ဘက်ကတင်ထားတဲ့အကြောင်းအရာတွေကိုလည်းကျွန်တော်တို့ဟိုပြောကြတယ်ပေါ့နော်ဘာလဲဆိုတော့ကျွန်တော်တို့ရဲ့ဘိုးဦးတွေတောက်ပြီးပြောဥရောပ်ကြီးတွေကဆွေးနွေးပါလေပေါ့နော်ကျွန်တော်တို့ NLD ဘက်ကကန့်ကွက်တာပဲနှစ်ခုရှိတယ်အဲ့တော့ကျွန်တော်တို့ကမေးတာပေါ့နော်တခြားဘက်ကတော့ကျွန်တော်တို့ကန့်ကွက်တာဘယ်လောက်ရှိလဲဆိုတော့အဲ့ဒါ UEC ကိုတိုက်ရိုက်ကန့်ကွက်တဲ့အတွက်ကျွန်တော်တို့ကစီရင်အတိအကျမသိနိုင်ပါဘူးတဲ့အဲသွားတွင်တဲ့လူတွေရဲ့အဲတွေးတဲ့ဟာတွေပေါ်မှာမူတည်ပြီးတော့မှဘယ်လောက်ကန့်ကွက်ကြည့်လဲဆိုတာကိုကျွန်တော်တို့သိပေါ့နော်အဲ့ဒီအကြောင်းအရာမှာကျွန်တော်တို့ကဘိုးဥပဒေထောက်ကူပြုတာဘယ်လိုအကူအညီပေးနိုင်တယ်လဲဆိုတာကိုစဉ်းစားထားပြီးစဉ်းသင့်ပြန်ထားလို့ဆိုပြီးတော့ပြောတာပေါ့နော်။ဘာလို့လဲဆိုတော့ဟိုကျွန်တော်တို့အရင်တွေ့ကြုံရဆိုလို့ရှိရင်ဒီကောက်ကိုကန့်ကွက်တာတွေကနေပြီးတော့မှလာကြရတာ။အဲတော့ရှင်းနေပြီးပါလာမယ်။တွတ်တော့ကိုယ်စားလှယ်ပြီးပါလာမယ်ဆိုရင်ကျွန်တော်တို့ဘက်ကအဲတဟိုကဘာစီလင်းပေးရမလဲဆိုတာလေအကြောင်းအရာလေးကိုအကြံဉာဏ်ဆွေးနွေးထားတာ
။အစိုးရနောက်ထပ်တက်တန်းတိုးမဲ့မတ်လ31ရက်နေ့မတိုင်ခင်ဆက်ကြားအစိုးရဖွဲ့နိုင်ရေးဝန်ကြီးချုပ်အစ်တတွေရွေးချယ်နိုင်ရေးနဲ့လွှတ်တော်ခေါ်ယူရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်
။အခုကလာကျွန်တော်တို့ NLD ဆိုးဝါးစီရနေနောက်တစ်ခါလည်း NLD ရပြပြီးတွဲနေတယ်။အဲ့တော့ကျွန်တော်တို့မှာအချိန်ရှိတယ်ပေါ့နော်။ပြောချင်တာကကျွန်တော်တို့အေးအေးဆေးဆေးနဲ့လုပ်လို့ရတယ်။ဒါနဲ့အတွက်ဟိုဟာတမင်ငန်ပုတ်ဆိုလို့ပုတ်ဖို့ဆိုလို့ကျွန်တော်ဒေဝန်ကြီးတွေအကုန်တည်ပြီးသားနော်။တွတ်တော်ဥစ္စာလေးနဲ့ပတ်သက်လို့တူပြီးလား။ဦးဝင်းမင်းကတွတ်တော်ဥစ္စာလုပ်ခဲ့တယ်၊တမရလုပ်ခဲ့တယ်။အားလုံးကြောင်းရတယ်အကုန်လုံးမှတူဖိနှက်တယ်သူကကုန်ပြီ။အဲ့တော့ဘာဖြစ်လဲဆိုတော့ပြောပြချင်တာအချိန်ရှိတယ်။ဒါသူတို့စီကျွန်တော်တို့ကသူတို့တွေးကြပါပေါ့နော်။ဒီဟာကဘာလို့ဆိုတော့ဆွေးပွဲကြီးဖြစ်တာလဲ။တွတ်တော်မှလည်းတွတ်တော်အတွေ့အကြုံကြီးကကျွန်တော်တို့မှကတော်မြတ်နဲ့ရတယ်။အဲ့တော့အဲ့ဒါဒီပေါ်မှာမူတည်ပြီးတော့မှဆက်လက်ဆုံးဖြတ်မှာပေါ့နော
်။ဒါကတော့ဒီကနေ့နေပြည်တော်မှာကျင်းပခဲ့တဲ့အာဏာရပါတီဗဟိုလုံးမှုဆောင်ဖွဲ့အစည်းအဝေးမှာရှေ့ဆက်ဆောင်ရွက်ကြမဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့အဓိကထားဆွေးနွေးခဲ့တဲ့အကြောင်းသတင်းမီဒီယာတွေကိုရှင်းလင်းပြောဆိုခဲ့တာဖြစ်ပါတယ်ရှင်။ကျွန်မစုမုံပါ။